American ရွေးကောက်ပွဲမှာသူအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ဟာ Arizona ပြည်နယ်မှာလည်းမဲအတာစီးရနေကြောင်းနဲ့အခုလိုတာစီးရနေတဲ့ဆိုတော့သမ္မတ Donald Trump ကလက်မခံကြောင်း American သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။ Arizona ပြည်နယ်မှာမဲအလုံးရဲ့69ရာခိုင်နှုန်းရေကျက်ပြီးစီးပြီဖြစ်ပြီးဂျိုးဘိုင်ဒန်ကသမ္မတ Trump ရဲ့မဲ10,000လောက်တာနေတာတွေ့ရတယ်လို့ဖော်ပြကြတာပါ။ Arizona ပြည်နယ်ဟာ Republican နယ်မြေဖြစ်နေတဲ့တမင်တစ်ချောက်တည်လာကြတာဖြစ်ပြီးအခု Democratic Party ကဂျိုးဘိုင်ဒန်အနိုင်ရနေကြောင်းစစ်သည်ပင်းတွေမှာ New York Times, CNN, NBC နဲ့ Washington Post သတင်းစာကြီးတွေအပါအဝင်သတင်းတွေမှာဖော်ပြနေတာဖြစ်ပါတယ်။ Fox နဲ့ AP သတင်းဌာနတို့ကတော့ပြီးခဲ့တဲ့သတင်းပတ်ကလေးကအဲ့ဒီမှာဂျိုးဘိုင်ဒန်နိုင်မှာဖြစ်ကြောင်းပြောနေတာပါ။Arizona ပြည်နယ်မှာအနိုင်ရရင် Joe Biden ဟာကိုယ်စားလှယ်မဲ290ရမှာဖြစ်ပါတယ်။သမ္မတအဖြစ် January 20ရက်နေ့မှာကျန်းသက်စာကျင်းပနိုင်မှုအတွက်လိုအပ်တဲ့ကိုယ်စားလှယ်မဲ290ကို Mr. Biden ကရထားပြီးသားဖြစ်ပါတယ်။သမ္မတ Trump ကတော့ရွေးကောက်ပွဲမှာမဲမတမမှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတယ်လို့အထောက်အထားတရားမပြဘဲပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတ Trump 2018ခုနှစ်မှာတည်ဆောက်ခဲ့တဲ့ဗဟိုစုအရေး Cyber လုံခြုံရေးနဲ့အခြေခံအဆောက်အအုံလုံခြုံရေးဆိုင်ရာCIS ဌာနကစစ်တပင်းတွေထုတ်ပြန်တဲ့ကြေညာချက်မှာတော့နိုဗ ెంబ ာ3ရက်ရွေးကောက်ပွဲဟာအမေရိကန်တမိုင်းမှာလုံခြုံစိတ်ချမှုအရှိဆုံးရွေးကောက်ပွဲဖြစ်တဲ့ဖော်ပြပါတယ်။ဒီဇင်ဘာ14ရက်နေ့မှာသမ္မတအစ်စ်ကိုသမ္မတရွေးချယ်ရေးအဖွဲ့ကတင်ဝင်ရွေးချယ်တင်မြှောက်ရမှာဖြစ်တဲ့အတွက်မဲမပြတ်သေးတဲ့ပြည်နယ်တွေအနေနဲ့ဒီဇင်ဘာ10ရက်နောက်ဆုံးထားပြီးမဲရေးတွက်ပေးရမှာဖြစ်ပါတယ်။